'cause it only serves to make me more determined to achieve my final goal.
My name is Norma McCorvey, a.k.a. Jane
Rolo. My name is Norma McCorvey, Jane Rolo, Dijabari, Lou. ပြောသွားသူကတော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့ကိုဝင်သုံးလအချိန်တိုင်းပြီးပဋိပက္ခဖျက်ချပိုင်ခွင့်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဇန်နဝါရီလ22ရက်နေ့1983ခုတမိုင်းတင်တဲ့စီရင်ထုံးမှာအဓိကတည်လို့ဖြစ်ခဲ့တဲ့ Norman McCorvey ပြောသွားခဲ့တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကပဲအသက်69နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ Norman McCorvey ဟာအမှုစတင်စပယ်စင်ကအမိရင်းကိုမဖော်လို့တဲ့အတွက်ကြောင့် Jane Rose ဆိုတဲ့အမိကိုဥပဒေအရသုံးပြီးရုံးတော်မှာရှောက်ထားခဲ့တာဖြစ်ပါတယ်။1969ခုကထိုစဉ်အသက်21နှစ်အရွယ် Norman McCorvey ဟာသူ့အတွက်တတိယမြောက်ကလေးကိုဝင်ရှိခဲ့ရာက Texas ပြည်နယ် Dallas မြို့မှာသူ့တငယ်ချင်းတွေရဲ့အကြံပေးချက်အရသူဟာအတ္တမပြုကျင့်ခံရလို့ဗိဓိဖြတ်ချလိုတဲ့အကြောင်းတရားရုံးတော်မှာရှောက်ထားခဲ့ရကနေဇလန်းဆခဲ့တာဖြစ်ပါတယ်။ဒါပေမဲ့အတ္တမပြုကျင့်ခြင်းခံရတဲ့ဆိုတဲ့တိုင်ချက်ကိုရဲမှဖွင့်ထားတာမရှိတဲ့အတွက်ကြောင့်လေသူရဲ့လျှောက်ထားချက်ဟာသက်တည်ထောက်ထားမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လေတရားမဝင်ပြည်သူဖြတ်ချဖို့ကြိုးစားရမှာသူသွားမဲ့ဆေးကန်းကလေတရားမဝင်တဲ့အတွက်ကြောင့်ရဲရဲ့အမိနဲ့ပိတ်ထားခြင်းခံရတဲ့အတွက်လေနောက်ဆုံးမှသူဟာ Sarah Weddington ကိုရှေ့နေဖြင့်ငှားပြီးTexas ရုံးတော်မှာအမှုတင်ခဲ့တာဖြစ်ပါလေ။အမည်ရင်းကိုမသုံးလို့တဲ့အတွက်ကြောင့် Jane Rose ဆိုတဲ့အမည်နဲ့ပြည်နယ်ကိုတရားစွဲရမှာထိုစဉ် Dallas ခရိုင်ရဲ့အစိုးရရှေ့နေဟာ Henry Wade ဖြစ်တဲ့အတွက်ကြောင့်လေဒီအမှုဟာ Roe versus Wade အမှုရဲ့လို့သမိုင်းတင်ခဲ့တာဖြစ်ပါလေ။ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်က1980ခုနှစ်1982ခုနှစ်တို့မှာလက်ကျင့်ကြားနာခဲ့ပြီး1983ခုမှာနောက်ဆုံးကြားနာရမှာထိုစဉ်ကနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကတော့ Warren E. Burger ပဲဖြစ်ပါတယ
် We'll hear arguments in number 18 Roe against Wade
တရားသူကြီးကိုယ်တော်နဲ့တရားသူကြီး Harry Blackmun ကဥဆောင်ပြီးပြည်ထောင်ဖြတ်ချပိုင်ခွင့်ကိုခွင့်ပြုကြောင်းထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ် Republican သမ္မတ Richard Nixon ကခန့်ခဲ့တဲ့တရားသူကြီး Blackmun ဟာစီရင်တုံးမှာသူ့ရဲ့ထောက်ခံရခြင်းအကြောင်းကိုရေးသားရမှာဖွဲ့စည်းပုံအခြေခံဥပဒေမှာလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးရပိုင်ခွင့်ရှိကြောင်းဖော်ပြထားရမှာအမျိုးသမီးတဦးအနေနဲ့သူ့ရဲ့ကိုယ်ဝန်ဆောင်မှုကိုဖျက်ချဖို့တင်မတင်ဆိုတဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့လေအကျုံးဝေတဲ့အကြောင်းဒီဆုံးဖြတ်ချက်ချဖို့ကိုပြည်နယ်အနေနဲ့တားမြစ်ပိုင်ခွင့်မရှိတဲ့အကြောင်းရည်သားထားပါလေခုလိုထောက်ခံခဲ့ပြီမဲ့လို့လေရုံးတော်နေနဲ့အမျိုးသမီးတူဟာသူ့ရဲ့ကိုယ်ဝင်ဖြတ်ချရမှာဘယ်အချိန်ဘယ်နည်းဘယ်အကြောင်းကြောင့်နဲ့ဖြတ်ချခွင့်ရှိတယ်ဆိုတဲ့အချက်ကိုတော့သဘောမတူတာကိုထည့်သွင်းထားပါလေကိုယ်ဝင်ဆောင်ရမှာပထမ3လမတိုင်မီဖြတ်ချခွင့်ရှိတာကိုပြည်နယ်တွင်နေနဲ့ဟန်တာနိုင်ခြင်းရှိပေမဲ့လို့လေကိုယ်ဝင်3လကျော်ပြီးနောက်ပိုင်းမှာတော့ကန့်တမှုတွေကိုပြည်နယ်တွေကကျူးလုံနိုင်ကြောင်းနဲ့တရေသားယူလုံးပေါ်လာပြီးဆိုရင်တချို့ပြည်နယ်တွေအနေနဲ့ပြည်သူဖြတ်ချပိုင်ခွင့်ကိုလုံးဝပိတ်ပင်နိုင်တဲ့အကြောင်းနဲ့စီရင်ထုံးမှဖော်ပြထားပါတယ်။ဒီတမိုင်းတင်တဲ့စီရင်ထုံးကြောင့်အမေရိကန်ပြည်ထောင်စုမှ Pro Life ဆိုတဲ့လူအသက်ကိုဦးစားပေးတဲ့ပြည်သူဖြတ်ချပိုင်ခွင့်ကိုဆန့်ကျင်တဲ့ Conservative Shiuswe Wadi Kriyan Bada တွေကတစ်ဖက် Pro Choice ဆိုတဲ့မျိုးသီးများပြည်သူဖြတ်ချပိုင်ခွင့်ကိုထောက်ခံတဲ့အုပ်စုကြီးနှစ်ခုတို့ဟာအမြဲထိတ်တဲရင်ဆိုင်ကြကြပြီးဒီ Roe versus Wade စီရင်ထုံးချမှတ်တဲ့ဇန်နဝါရီလ22ရက်နေ့နှစ်ပတ်လည်နေ့ကြရောက်တိုင်း Washington DC ရှိနိုင်ငံတော်တရားရုံးချုပ်ရှေ့မှာခြိတဲ့ဆန္ဒပြလေရှိကြတာလည်းဖြစ်ပါတယ်ဒီလို1983ခုနှစ်က Roe versus Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီယန်စကယ်လီယာကတော့သဘောမတူတာတွေ့ရပါတယ
် My only point is the constitution does not say anything about it it leaves it up to democratic choice some states prohibited it some states
ဒီဘုံအခြေခံဥပဒေမှာအဓိပ္ပာယ်ဖျက်ချခွင့်နဲ့ပတ်သက်လို့ဘာမှဖော်ပြထားခြင်းမရှိဘူးဆိုတာတော့ရှင်းနေပါတယ်အများသဘောတူရွေးချယ်ပိုင်ခွင့်အတိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ပေးထားတာဖြစ်ပါတယ်တချို့ပြည်နယ်တွေကတားမြစ်တယ်တချို့ကမတားမြစ်ကြဘူး Ron and Wade အမှုစီရင်ဆုံးအရာဘယ်ပြည်နယ်ကမှတမ်းမြစ်ပိုင်ခွင့်မရှိတဲ့အတွက်ဒါကိုဖွဲ့စည်းပုံမှာဖော်ပြထားခြင်းမရှိပါဘူ
း။ Norman McCovey ကတော့ဒီဆုံးဖြတ်ချက်ကြောင့်အမျိုးသမီးအများအပြားဟာသူ့ကိုကျေးဇူးတင်ရတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်။ I used to have women that used to come up to me all the time and they'd say, I want to thank you, you know, if it hadn't been for you.
မျိုးသမီးတွေနဲ့ကျမကိုလမ်းမှာတွေ့တဲ့အခါဒီအမှုဆုံးဖြတ်ချက်ကြောင့်ဘယ်လောက်သူတို့တွေအကျိုးရှိခဲ့ဆိုတာကိုပြောလို့ရှိကြပါတယ်။ဒီဆုံးဖြတ်ချက်တာမချခဲ့သူတို့ကောလိပ်ကျောင်းတောင်ပြောင်းတက်နိုင်မှာမဟုတ်ဘူး။ဘဝမှာအောင်မြင်မှုတွေရမှာမဟုတ်ဘူးဆက်သဖြင့်ကျမကိုပြောပြခဲ့ကြပါတယ်။ဒီမှာဒီနေ့အဲ့ဒီတုန်းကသူတို့တွေကိုကြီးပြီးအားကြမိပါတယ်။ကျမကသူတို့တွေလိုအဲ့ဒီတုန်းကရွေးချယ်ပိုင်ခွင့်မရှိခဲ့ပါဘူး။ဒီလိုမကိုဗီကပြောခဲ့တာဖြစ်ပါတယ်။တကယ်တော့လေနိုင်ငံတော်တရားရုံးချုပ်ကအမှုရဲ့ဆုံးဖြတ်ချက်ကို1983ခုနှစ်မှာဆက်မခဲ့တဲ့အတွက်ကြောင့်လေမက်ကော်ဗီအနေနဲ့ကိုဝင်ဖြတ်ချခွင့်မရတော့ဘဲသူမွေးလာတဲ့ကလေးကိုနောက်ပိုင်းမွေးစားဖို့ပေးခဲ့ရတာလည်းဖြစ်ပါတယ်သူအနေနဲ့ဗြိတိရီဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့အချိန်ကန့်တတ်ချက်ကိုထောက်ခံတဲ့အကြောင်းလေမက်ကော်ဗီကပြောခဲ့ပါတယ
် I still believe in a woman's right to choose a safe and legal abortion but only in the first trimester.Anything past the first trimester, as it was handed down in Roe v. Wade.
Money, ne, you'd be my brother. Picture, by the way, she didn't know you saw it. That we made a little bit of money. Don't lie by my picture, by the way, she didn't know it. Eddie, but my don't lie. Go and sound in joy, you know. Roe v. Wade, who my son picture, die my way. Eddie, she know by brother, picture, miss, we know. Lou, the good, die, ya, ya, ma, ba, lu. But go be ga, pure get up, your body.မကော်ဗီနီနဲ့နောက်ပိုင်းမှာ Baptist Christian ဘာသာဝင်နှစ်ချင်းခံခဲ့ပြီးတဲ့နောက်ပရိသတ်တွေဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့သူ့ရဲ့အမြင်တွေဟာပြောင်းလဲခဲ့ပါတယ်။ဒါကြောင့်လေသူ့ရဲ့အဖြစ်မှန်ကိုသူကသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ်
။ I've cheated people out of money. I've sold drugs. I
ကျမဒီနေ့လူတွေကိုလိမ်ခဲ့တယ်၊မူရဆေးရောင်းခဲ့တယ်၊နှစ်ပေါင်းများစွာပဲအရက်စွဲခဲ့တဲ့သူတူဖြစ်ပါတယ်။ကျမဟာဖျားသခင်ရဲ့အဆုံးအမတွေကိုဆန့်ကျင်တာတွေအများကြီးလုပ်ခဲ့ပါလေ။ကျမရဲ့အဆိုးဆုံးအကူတူကတော့ Roe versus Wade အမှုမှာတရားလိုအနေနဲ့ပါခဲ့တဲ့အချက်ပါပဲလို့မကိုဗီကသူနောင်တရကြောင်းပြောခဲ့တာဖြစ်ပါလေ။မကိုဗီအနေနဲ့ခုလိုပြည်သူဖြစ်ချပိုင်ခွင့်နဲ့ပတ်သက်လို့စိတ်ပြောင်းမှုအပေါ် pro life နဲ့ pro choice အုပ်စုတွေရဲ့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ I'm not really sure that there will be any impact on the pro-choice movement since she wasn't one of the leaders of the movement.
သူကအခုလိုစိတ်ပြောင်းသွားတဲ့အတွက်ပရိသတ်တွေဖြတ်ချပိုင်ခွင့်ထောက်ခံတဲ့လှုပ်ရှားမှုပေါ်မှာအပြောင်းလဲဖြစ်နိုင်တယ်လို့တော့ကျမသေးသေးချာချာမပြောနိုင်ပါဘူး။တကယ်တော့ Norman McCovey ဆိုတဲ့လူပုဂ္ဂိုလ်ထက်သူ့ရဲ့အဲ့ဒီအမှုဖြစ်တုန်းကအခြေအနေနဲ့သူ့ရဲ့အကြောင်းရင်းကပိုးပြီးအရေးကြီးတာဖြစ်ပါတယ
်။ Many people will wonder what impact this will have on the pro-choice.
သူခုလိုစိတ်ပြောင်းသွားပြီမဲ့လက်ရှိချမှတ်ထားတဲ့ဥပဒေတွေကပြောင်းလဲသွားမှာမဟုတ်ပါဘူး။ဒါပေမဲ့သူစိတ်ပြောင်းတဲ့အချက်ကလူအတော်များများအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ်
။နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade အစီရင်ထုံးဟာအမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ရက်လည်းဖြစ်ပါတယ်။ဒါကြောင့်လေဒီဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုဒါမှမဟုတ်ပယ်ချနိုင်မှုကိစ္စစေရှိယူစွေရီပပ်ဘလစ်ကန်သမ္မတတိုင်းလူလူကမျှော်လင့်ခဲ့ကြတာဖြစ်တဲ့အတိုင်းအခုလက်ရှိရီပပ်ဘလစ်ကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလေအတင်းသွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်ကိုလွှတ်တော်ကအတည်ပြုခဲ့ရင်ဒီလက်ရှိစီရင်ထုံးဟာပြောင်းလဲနိုင်မယ့်အလားအလာရှိမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးကန္တာကိုညီကုန်းချုပ်အပ်ပါရှင်
You can bend but never break me, 'cause it only serves to make me more determined to achieve.